တရုတ်နိုင်ငံနောက်မြောက်ပိုင်းဒေသမှာငရဲနှစ်ခုလုတ်သွားခဲ့ပြီးအနည်းဆုံးလူ85ဦးသေဆုံးသွားတဲ့ဒေသကိုအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေတွားနေကြပေမဲ့လမ်းမှာမြေပြိုထားတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေမှာအဟန့်အတားဖြစ်နေပါတယ်။ပထမလုတ်ခဲ့တဲ့ငလင်ကတော့တနင်္လာနေ့မနေ့အစောပိုင်း 9:45 မိနစ်လောက်ကကန်စုပြည်နယ်ဒင်းရှိမြို့မှာလုတ်သွားခဲ့တာဖြစ်ပြီးပြင်အား 5.6 ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကပြောပါတယ်။ငရဲဟာမြေအောက်10ကီလိုမီတာလောက်ကိုဗိုလ်ပြုတ်ပြီးတော့လုတ်သွားခဲ့တာဖြစ်ပါတယ်။ပြင်းအား 5.6 ရှိတဲ့ဒုတိယငရင်ကတော့အဲ့ဒီဒေသမှာပဲမြေအောက်အနဲ့အတူတူလောက်မှာလှုပ်သွားခဲ့တာဖြစ်ပါတယ်။အဲ့ဒီငရင်တွေလှုပ်ပြီးနောက်ဆက်တွဲငရင်ငယ်400လောက်လည်းလှုပ်ခဲ့တယ်လို့ဆိုပါတယ်။ငရင်တန်းကြောင့်ရှွန့်နဲ့ဆောက်ထားတဲ့အိမ်တွေထောင်ထဲချပြီးပျက်စီးနေတဲ့ဒေသတွေကိုတရုတ်ရဲတပ်ဖွဲ့နဲ့စစ်တပ်ကအရေးပေါ်အကူအညီတွေပေးနိုင်ဖို့အတွက်တွားနေကြပေမဲ့လည်းငရင်ကြောင့်မြေပြိုထားတာနဲ့အဲ့ဒီဒေသမှာအရင်ရက်တွေကမိုးများပြီးတောင်ပြိုထားတဲ့ဒဏ်တွေကြောင့်လမ်းတွေပိတ်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။အနည်းဆုံးလူ14ယောက်လောက်လည်းပျောက်ဆုံးနေတယ်လို့ဆိုပါတယ်။အစာအုပ်တွေကိုပို့ပြီးခိုင်မာအောင်တိစောက်ထားတဲ့မြို့ပြနေရာတွေမှာတော့အပြည့်အစုံမရှိလာဘူးလို့ဆိုပါတယ်။ငရင်တန်းခံကြရတဲ့ဒေသတွေအတွက်ဂျက်ကက်အင်ဂျီတွေတဲထိုးတဲ့ပစ္စည်းတွေကိုပို့ထားတယ်လို့လည်းတရုတ်ချက်ချင်းဒီအဖွဲ့ကပြောပါတယ်။တရုတ်နိုင်ငံရဲ့အနောက်ဖက်ချမ်းဒေသဟာငရင်တန်းမကြာခဏခံရလေရှိပါတယ်။